သာသနာတော်နှစ်2556နှစ်လူတော်ဘောဟာကောဇာတက္ကရီ1384ခုနှစ်တရားမောလာပြီကျော်10ရက်နေ့အမေရိကန်နိုင်ငံနယ်ယောမြို့လောကချမ်းသာဆရာတော်ကျောင်း၌ဥပုပ်တရင်သယောဂီသူတော်ဇေယံပေါင်းတို့အားယနေ့ဟောကြားချီးမြှင့်ပေးမယ့်တရားဒေသနာတော်ကတော့သုတ်တန်တပိတကသုတ်မဟာဝါပါဠိတော်မှာလာရှိတယ်လမ်းမှန်ရောက်ပြီးအိုယောဂီလို့ခေါ်တဲ့တရားဒေသနာတော်ဘာတရားပါလဲလမ်းမှန်ရောက်ပြီးအိုယောဂီလို့ခေါ်တဲ့တရားဒေသနာတော်ကိုမဟောကြားကြမနာကြားကြသည်မီအနန္တငါးပါးကိုဥဒေထားပြီးတော့ရှင်ခိုးကြောလိုက်ကြပါအောင်စို့အားလုံးမဲ့လိုက်ပြီးတော့ဆိုရအောင်ဗုဒ္ဓဂုံကြီး
ဗုဒ္ဓဂုံကြီး
ဆုံးအညီ
ဆုံးအညီ
ယုံကြည်မြန်လို့လက်ဆုံးမို့ယု
ံကြည်မြန်လို့လက်ဆုံးမို့
ရှင်ခိုးပူဇော်ပါဤဖေယာ
ရှင်ခိုးပူဇော်ပါဤဖေယာ
ဘေးရန် Công dọa sông yên này nhà bà gì
Công dọa sông yên này nhà bà gì
Mê đi gần này ngàn đu này ngàn đá rì
Mê đi gần này ngàn đu này ngàn đá rì
Bê yên kì nhà bà gì
Bê yên kì nhà bà gì
Sê xì yê kì nhà bà gì
Sê xì yê kì nhà bà gì
Cô xì yê kì nhà bà gì
Cô xì yê kì nhà bà gì
တော်တွက်တော်မူခဲ့ပါလေ။ဝါဒုလားပြည်နေမှာတော်တွက်တော်မူပြီးတော့ဒုက္ခရစရိရာတို့ကို၆နှစ်တိုင်တိုင်ဥရဝေလာတော်အုပ်ထဲမှာကျင့်ကြံကြိုးစားပွားများအတုတော်မူခဲ့တယ်။ကျင့်ကြံကြိုးစားပွားများအတုတော်မူခဲ့ပြီးတော့မဟာသက္ကရေမဟာသက္ကရေတရားနဲ့သုံးခုကဆုံးလာပြီ။မဟာသက္ကရေတရားသုံးခုကဆုံးလာပြီ။ဘုဒ္ဓဟူးနေမှာဘုရားအဖြစ်ကိုရရှိတော်မူခဲ့တယ်။အဲ့တော့မဟာသက္ကရေတရားနဲ့သုံးခုကဆုံနာပြည်နေမှာဘုရားအပြည့်ကိုရရှိတော်မူခဲ့တယ်။မဟာသက္ကရေတရားနဲ့သုံးခုကဆုံနာပြည်နေမှာဘုရားပြည့်ကိုရောက်ရှိတော်မူခဲ့တဲ့အချိန်ကဘုရားပြည့်ကိုမရရှိတော်မူသေးတဲ့အချိန်ကကာလမှာဘုန်းကြီးဒီနေရာလေးမှာပြောခြင်းလို့เนาะစကားလေးကိုခြည်လာခဲ့ပါလေ။နေမွေမိဒေဝဗုဒ္ဓမံကန္နမံမိစုမံပိသင်္ကာရမံကိလိတမံဒေဝဗုဒ္ဓမံဆိုပြီးတော့မံ၅ပါးကိုအောင်မြင်တော်မူခဲ့ပြီးတဲ့နောက်ဘုရားတို့အာသဝေခရညာပစ္စည်းမှာယမန်အရာရှိတော်မူပြီးတော့ဘုရားတို့ဘုရားရှင်စေသဗ္ဗညုတရွှေညံတော်ကိုရရှိတော်မူခဲ့တာဖြစ်ပါလေ။အော်သဗ္ဗညုတရွှေညံတော်ကိုရရှိပြီးတော့မူပြီးတော့ဘုရားအဖြစ်ကိုရရှိတော်မူခဲ့တာဟာဒေဝဗုဒ္ဓမံကာဏမံမိစုမံပိသင်္ခရမံကိလေသမံဆိုပြီးတော့မံ၅ပါးကိုအောင်မြင်တော်မူမှရရှိတာမဟုတ်ဘူးလားဟုတ်သလားဟုတ်ပါဘူးဟုတ်ပါလေဒီနေရာလေးမှာဘုန်းကြီးတို့သတိချရမယ်ဘုန်းကြီးတို့လွန်ခဲ့တဲ့2000ခုနှစ်တုန်းကနော်နှစ်အပြင်ဆိုရင်တော့စည်စုံနှစ်ကျော်သွားပြီပေါ့ဒီနေ့ဥပဒေရင်တဲ့ယောဂီဒုရဇေယံပေါင်းတို့ကိုဘုဒ္ဓတာဖြင့်ဘုန်းကြီးကပြောပြခြင်းလိုပါပဲ။လွန်ခဲ့တဲ့2009ခုနှစ်တုန်းကကချင်ပြည်နယ်ပင်ပေါ်မြို့မှာခရစ်စတန်ဘာသာဝင်တွေငိုကြတယ်ပေါ့။ပင်ပေါ်မြို့မှာခရစ်စတန်ဘာသာဝင်တွေကငိုကြတယ်။ဘယ်လောက်တောင်ငိုလဲဆိုတော့တနင်္ဂနွေနေ့မှာချက်စကိုတက်ပြီးဆိုလို့ရှိရင်မိမိကိုယ်ကိုလက်သီးတွေနဲ့ထူပြီးတော့ငိုကြတယ်။မိမိကိုယ်ကိုလက်သီးတွေနဲ့ထူအော်ဟစ်ပြီးတော့ငိုကြတယ်။မြေကြီးပေါ်မှာလှူလှိမ့်ပြီးတော့ငိုကြတယ်။အဲ့ဒီနေ့ဆိုရင်ငိုပွဲကြီးပဲ။အေးပင်ပေါ်မြို့ကခရစ်စတန်တွေကချက်စမတက်ပြီးတော့ငိုကြတော့ဟိုပင်မြို့ပေါ်ကခရစ်စတန်တွေကလည်းငိုကြတယ်။အေးချက်စမတက်ပြီးတော့တနင်္ဂနွေနေ့တိုင်းအွန်လိုင်းကြီးတွေတက်ပြီးတော့အတန်းချက်စစ်တင်နေငိုပွဲကြီးတွေကျင်းပါတော့တချို့ဓမ္မဆရာတွေကပြောတယ်အေးငါတို့ဟိုပင်မြို့ပေါ်မှာတော့မင်းတို့ငိုကြနေကွာငိုချင်းနေဆိုရင်လည်းငိုလို့ရတဲ့စီသွားငိုကြဆိုတော့ဟိုပင်မြို့ပေါ်ကတချို့ခရီးယံဘာသာဝင်တွေကပင်ပေါ်မြို့ကိုအဲ့ဒီတည်းဆိုလို့ရှိရင်ကားတွေနဲ့လာပြီးတော့ငိုကြအေးငိုတဲ့ခါကျတော့ပင်ပေါ်မြို့ပေါ်မှာဥစဉ်ရဲ့အကိုတော်ဖြစ်တဲ့သူကလည်းရှိနေတော့ရှင်ပြားတဲ့တပည့်တော်ပင်ပေါ်မှာခရီးယံဘာသာဝင်ငိုကြပြီဗျာရှင်များလာပြီးတော့တရားလေးချင်းမြင်ပြီပါဆိုပြီးတော့တောင်းပန်နေတောင်းပန်တော့ဘုန်းကြီးကလည်းပြောတာပေါ့အေးမင်းတို့မြို့ပေါ်မှာဘုန်းကြီးတွေမရှိဘူးလားငါတို့လာပြီးတော့တောင်းပန်ရအောင်ပါရှိပါလေဒီဆရာတော်တွေနဲ့လည်းအဆင်ပြေမယ်မဟုတ်ပါဘူးဆိုပြီးတော့ဘုန်းကြီးကိုတောင်းပန်နေတောင်းပန်တော့ဘုန်းကြီးကလည်းကဲဒါဆိုလို့ရှိရင်တော့ကြွပြီးတရားဟောရတာပေါ့ဆိုပြီးတော့ဇန်နဝါရီလစက်သုံးရက်နေ့မှာဘုန်းကြီးကြွားပြီးတော့ပင်ပေါ်မြို့မှာတရားဟောပါတယ်။တရားဟောမယ်ဆိုပြီးတော့မနေ့9နာရီလောက်မြကြီးနောက်ကိုသွားတဲ့ဒီဇယ်ရထားကြီးကိုစီးပြီးတော့သွားလိုက်တော့နေ့လေအဲမနေ့10နာရီခွဲလောက်မှာရောက်ပါတယ်။10နာရီခွဲလောက်ကိုရောက်သွားတော့ဘယ်မှာသွားတရားဟောပါဆိုပြီးတော့စဉ်းစားတော့ဘယ်သူမှသွားတရားဟောလို့အဆင်မပြေအဲ့တော့ခရစ်စတန်ဘာသာဝင်တွေအိမ်တွေမှာတိမ်မိတိမ်လိုက်ပြီးတော့တရားဟောမယ်ဆိုရင်လည်းအဆင်မပြေနိုင်ဘူး။အဲ့တော့ Jasmine ကိုကြားတယ်ဆိုပြီးတော့ Jasmine တက်ပြီးတရားဟောမယ်ဆိုရင်လည်းအဆင်မပြေနိုင်ဘူး။ငယ်ရွယ်သွားတရားဟောရင်လည်းအရိုက်ခါမှာတော့ဒေချာတော့ပေါ့။အဲ့ဒီတိုင်ဆိုတော့ဘယ်လိုလုပ်ကောင်းမှမလဲဆိုပြီးတော့တရက်ကုန်သွား၊နှစ်ရက်ကုန်သွား၊သုံးရက်မြောက်တဲ့နေ့တော့ငယ်နောက်နေ့ဆိုရင်ငါလည်းပြန်တော့မှာဆိုတော့ဒီနေ့တော့မပြစ်မနေတော့ဟောမှဖြစ်မယ်ဆိုပြီးတော့ဘုန်းကြီးတို့တဲတဲ့ကျောင်းနဲ့မလမကမှာဓမ္မဆရာမကြီးဒေါ်ပေါင်းနံဆိုတာရှိပါတယ်။ကြက ကျင်တယောဓမ္မဆရာမကြီးတပေါက်နဲ့အဲ့တော့ဒီတရားဆရာမကြီးကိုငါတရားဟောနိုင်တယ်စီရင်နိုင်တယ်ဆိုလို့ရှိရင်ကျန်တဲ့သူတွေလည်းပဲเนาะအရင်လေတော့အဖျားထင်းဖြစ်ဆိုတဲ့အတိုင်းဒါကိုလူတွေကြီးပဲဖြစ်နိုင်တယ်ဆိုပြီးတော့ဘုန်းကြီးတရားပေါ်ဟောပါတယ်မဟောခင်မှာအဲ့ဒီမှာရှိတဲ့ဆရာတော်တွေခွင့်ပန်းနေပေါ့အဲ့ဒီဆရာတော်တွေခွင့်ပန်းတော့ဆရာတော်တွေကကန့်ကွက်ကြတယ်အဲကန့်ကွက်တဲ့အခါကျတော့ခင်သူတို့ကန့်ကွက်နေတာအချိန်ကြီးတော့အိတ်မကောင်းပါဘူးအဲ့တော့သူတို့မရှိတဲ့အချိန်မှာဟောမယ်ဆိုတော့သူတို့တွေဘုရားဝတ်တက်တာကညနေပိုင်း6နာရီလောက်ဘုရားဝတ်တက်တော့ဦးကြီးကလည်းပဲအဲ့ဒီအချိန်မှာဆောင်းရသည်ဆိုတော့နှစ်နေရာလည်းဝေးပြီးတော့ပိတ်မှောင်းနေတာပေါ့ဓမ္မဆရာမကြီးရဲ့အိမ်ကိုသွားလိုက်ပါတယ်ဓမ္မဆရာမကြီးရဲ့အိမ်ကိုသွားလိုက်တော့အိမ်ကတကားပိတ်တာတကားပိတ်တော့ဘုန်းကြီးကတကားခေါက်တာပေါ့ကိုကတရားဟောချင်တာဟုတ်တကားခေါက်တော့ဘယ်သူလဲတဲ့လှမ်းပြီးတော့အထက်ထက်မေးတယ်ဟာဦးစင်းမအလေးလောင်တာပါလို့ပြောတော့ဩလာပါလာပါဆိုပြီးတော့တကားလေးဖွင့်ပြီးတကားလေးဖွင့်ပြီးတော့ဓမ္မဆရာမကြီးကသူ့ခေါင်းမှာအဝတ်ကြီးနဲ့စီးထားတယ်ခေါင်းကိုက်လို့အဲ့ဒါနဲ့မီးလင်းဘော်လေးဘေးမှာဘုန်းကြီးတို့ထိုင်ပြီးတော့နော်သူကအဲ့ခံပါတယ်ကချင်ဆေးပြုတ်ရေလေးတွေရင်းနှွေးချမ်းပမာလှုပ်ထားတာလေးတွေသူကအဲ့ခံပါတယ်အဲ့ဒါလေးတွေဦးစင်းပုံပေးပြီးတော့အော်မနေ့ကမှဆိုဘုန်းကြီးကပြန်ပါပါအခုဒီမှာဒကမကြီးတို့လို့ဓမ္မဆရာမကြီးတွေနဲ့တွေ့ဆုံတဲ့အခါမှာဆွေးနွေးကြတာလေးတွေရှိလို့ပါဆိုပြီးတော့ပြောပြတော့သူကအရင်တရားဟောလိုက်တာနိုင်ဝဲလောက်ကြားတယ်သူဟောတဲ့တရားကိုကအရင်နားတာပေါ့ကိုကသူဟောတဲ့တရားမနာပဲနဲ့ကိုပြောချင်တာတွေပြောမယ်ဆိုရင်သူကလည်းလက်ခံမှာပေါ့အဲ့တော့သူဟောတဲ့တရားတွေကိုဘုန်းကြီးကနားတယ်ပေါ့နားပြီးတဲ့အခါကျမှဘုန်းကြီးကသူ့ကိုမေးတယ်ဆရာမကြီးဟောလိုက်တဲ့တရားတွေနောက်တော့ကောင်းလိုက်တာဦးစင်းလည်းသဘောတည်းကြားလိုက်တာဒါပေမဲ့ဦးစင်းစိတ်ထဲမှာမရှင်းလာလေးလေးရှိရင်ဟောမင်းမြန်ပိုင်ဝင်ရှိပါလားဆိုဟာရှိပါလေတဲ့ရှင်မြန်မေးချင်တာရှိရင်မေးပါအေးဆရာမကြီးကတော့ဒီသာဝရဘုရားသခင်ဟာတတ္တဝါတွေကိုကိုယ့်ရဲ့သားပမာပဲသားတွေပမာပဲနော်သနာတွေချစ်ခင်နေဆိုပြီးတော့ပြောပါလေမေတ္တာကရုဏာမုဒိတာတွေရှိပါလေဆိုပြီးတော့ပြောပါလေသို့တော်လည်းပဲဦးစင်းဒီဓမ္မကျမ်းစာတွေဖတ်တဲ့အခါမှာသာဝရဘုရားသခင်ကလူတွေကိုတတ်တာတွေတွေ့ရပါလေအဲ့တော့အဲ့ဒီဟာတွေဟာကြတော့အခုဆရာမကြီးပြောတာတွေနဲ့ဟာ crossing ဖြစ်မနေဘူးလားလို့မေးပါလေမေးတဲ့အခါကျတော့ဟာ तू ကမရှိပါဘူးတဲ့မသတ်ပါဘူးတဲ့အဲ့လိုပြောရတယ်မဟုတ်ပါဘူးဆရာမကြီးဦးစင်းကဖတ်ထားတာတွေရှိပါတယ်ဆိုအဲ့ဒါဆိုရင်ဘယ်နားမှလဲတဲ့ तू ကမေးတယ်မေတော့ဦးစင်းကတတိယရာဇဝင်စာဆောင်ကဘာဝီချန်းတတိယရာဇဝင်စာဆောင်ခန်းကြီးဆက်ကိုအခန်းငယ်27မှာငါဘုရားသခင်သည်ဓမ္မမြတ်သည်ပေရိရှိဝမြို့တိုင်အောင်ကာလနာကိုလွတ်လိုက်တော်မူ၏တို့ကလူကောင်း9000တိတိတေကြီးပျက်စီးကြကုန်၏ဆိုတာပါပါလေလို့အဲ့တော့9000တိတိကိုတတ်တဲ့သာဝရဘုရားသခင်ဟာလူသားတွေပေါ်မှာမေတ္တာကရုဏာမုဒိတာရှိတယ်ဆိုတာအမှန်တကယ်ဖြစ်နိုင်မှာမလားလို့မေတော့အဲ့ဒါဆိုလို့ရှိရင် तू ချာပြီးကြည့်လိုက်ပါဦးမင်း तू က तू ကျန်းစာမှာ तू မှတ်ထားပါမင်းတဲ့ तू ပြန်ကြည့်မယ်ပေါ့အေးတနည်းမှာလည်းပဲငါဘုရားသခင်ဤတစ်တာတော်ကိုချောင်းကြည့်တော့ကြောင့်လူပေါင်း85000တိတိကိုတန်ခတ်တော်မူဤဆိုတာပါပါလေလို့ဆရာမကြီးလို့ဘယ်လိုပြောပြပြောပြတော့ तू ကလည်းမှတ်သားထားတယ်ပေါ့အေးအဲ့လိုနဲ့ तू နဲ့ဦးစင်းတို့ဆွေးနွေးကြတဲ့အခါဆရာမကြီးလို့ဆရာမကြီးနဲ့တွေ့တဲ့အခါမှာဦးစင်းပြောချင်တာလေးရှိပါတယ်။အေးရှင်မယားပြောချင်တာလေးရှိရင်ပြောပါတဲ့။သူလည်းပဲအခုမသိတာလေးတွေသိရတော့ဝမ်းသာပါတယ်တဲ့။ရှင်မယားပြောပါတဲ့။အဲ့တော့ဆရာမကြီးတို့မှာဒီတည်လို့ရှိရင်ဘယ်ကိုရောက်ပါလဲ။တည်လို့ရှိရင်တဲ့ကောင်းကင်ဘုံကိုရောက်ပါတယ်တဲ့။အဲ့ဒါဆိုရင်ရောက်ပါပြီဆရာမကြီး။တည်လို့ရှိရင်ကောင်းကင်ဘုံကိုရောက်တယ်ဆိုတာတီလာနဲ့တကယ်နဲ့ရောက်တာဟုတ်ရဲ့လားလို့တောက်ပါလေ။အော်တိတိကျကျစဉ်းစားပြီးမှဖြေပြပါလို့။အာတင်မှာဟုတ်ပါလေ။အေးဒါဆိုရင်ဥစဉ်ပြောပြပါမယ်လို့။သာဝရဘုရားသခင်ကိုကိုယ်တဲ့ပုဂ္ဂိုလ်တွေဟာတုတ်တံမှာတေးတဲ့ပုဂ္ဂိုလ်တွေမှန်သမျှခရစ်တော်နဲ့အိပ်ပျော်ခြင်းဆိုပြီးတော့အိပ်ပျော်နေရတာမဟုတ်ဘူးလားလို့။အာဟုတ်ပါလေဟုတ်ပါလေ။အေးအဲ့ဒါဆိုရင်ဥစဉ်ကအဲ့ဒါကိုပြောချင်တာပါ။သောတံမှာခရစ်တော်နဲ့အိပ်ပျော်ခြင်းဆိုပြီးတော့အိပ်ပျော်နေရတဲ့ပုဂ္ဂိုလ်တွေဟာဘယ်ချိန်မှာရှင်သန်ထမြောက်လာမလဲလို့ဆိုတဲ့အခါကျတော့ ကဘာကြီးပြည့်တဲ့အချိန်ကကာလမှာသာဝရမြတ်သခင်ဟာတပုတ်ခရာမှုလိမ့်မယ်အဲ့ဒီအချိန်ကကာလမှာခရစ်တော်မှာအိပ်ပျော်နေကြတဲ့ပုဂ္ဂိုလ်တွေဟာရှင်သန်ထမြောက်လာမယ်ရှင်သန်ထမြောက်လာတဲ့အချိန်ကကာလမှာသာဝရမြတ်သခင်ကငါဗျာသခင်ကိုကိုးကွယ်တဲ့ပုဂ္ဂိုလ်တွေဆုတောင်းတဲ့ပုဂ္ဂိုလ်တွေသွားကောင်းကင်ဘုံကိုဆိုပြီးတော့ပို့ပါမယ်မကိုးကွယ်တဲ့ပုဂ္ဂိုလ်တွေဆုမတောင်းတဲ့ပုဂ္ဂိုလ်တွေဟာသွား get down into the hell ဆိုပြီးတော့ငရဲဘုံကိုပို့ပါမယ်အဲ့တော့အခုချိန်ကကာလမှာကဘာကြီးပြက်ပြီလားမပြက်သေးပါဘူးဗျာဒီမပြက်သေးဘူးဆိုတော့ထာဝရဘုရားသခင်ကိုကိုးကွယ်တဲ့ပုဂ္ဂိုလ်ရာဘယ်သူကတော့ကောင်းကင်ဘုံကိုရောက်သွားပါပြီထာဝရဘုရားသခင်ကိုမကိုးကွယ်တဲ့ပုဂ္ဂိုလ်ရာဘယ်သူကတော့ငရဲဘုံကိုရောက်သွားပါပြီဆိုတာမဆုံးဖြတ်ရသေးပါဘူးထာဝရဘုရားသခင်ကလည်းပဲဆုံးဖြတ်ချက်ကိုမချရသေးပါဘူးအဲ့ဒါကြောင့်မို့ကောင်းကင်ဘုံကိုသွားတဲ့ပုဂ္ဂိုလ်လေးပဲဆရာမကြီးတို့မပြောနိုင်ပါဘူး။ငရဲဘုံကိုသွားတဲ့ပုဂ္ဂိုလ်လည်းပဲဆရာမကြီးတို့မပြောနိုင်ပါဘူး။အဲ့တော့တန်မာချမ်းစာအလိုအရသာနော်။ဆုတောင်းတဲ့ပုဂ္ဂိုလ်ကကောင်းငရဲဘုံကိုသွားမယ်၊ဆုမတောင်းတဲ့ပုဂ္ဂိုလ်ကငရဲဘုံကိုသွားမယ်လို့ဆရာမကြီးတို့ပြောနေတာပါ။အဲ့တော့ယုတ်တိဗေဒနိယကြည့်မယ်ဆိုလို့ရှိရင်လက်စုပ်လက်ကိုင်တက်သေးမပြနိုင်တဲ့အတွက်ကြောင့်ဆရာမကြီးဒီတန်မာချမ်းစာအလိုရဆိုရင်ဟာကျမ်းစာအလိုရတာပြောနိုင်ပါလေ။ကောင်းငင်ဘုံသွားတဲ့ပုဂ္ဂိုလ်လည်းမပြောနိုင်ငယ်ဘုံသွားတဲ့ပုဂ္ဂိုလ်လည်းမပြောနိုင်သေးတာဖြစ်တဲ့အတွက်ယုတ်တိမရှိဘူးလို့လားဘုန်းကြီးတို့ကယူဆပါလေ။ဘုရားဘာသာမှာတော့အလိုမဟုတ်ပါဘူး။ဘုရားမြတ်စွာဘုရားကဟောခဲ့တဲ့တရားတော်တွေကိုကျင့်ကြံကြိုးစားပွားများအားထုတ်လို့မဲ့ဘုံနိဗ္ဗာန်ကိုရောက်သွားကြတဲ့ပုဂ္ဂိုလ်တွေဟာအတ္တိတ္တဝကမဟာတ္တဝကရှင်သာရိပုတ္တရာရှင်မောဂ္ဂလံစသည်အပြင်မြောင်များစွာသောပုဂ္ဂိုလ်များနိဗ္ဗာန်ကိုရောက်သွားကြတာအများကြီးပါပဲ။ဦးဇုံတို့တွေကတက်တည်ပြလို့ရပါလေလို့။ယုတ်တိဗေဒနိယယုတ်တိပြမယ်ဆိုလို့ရှိရင်ယုတ်တိရှိတယ်ဘာသာလို့ပြောလို့ရပါလေလို့။အဲ့တော့ဆရာမကြီးကိုမိတ်ဆွေနေရာချင်းယဉ်ဒီတော်အပြင်တတိပြရမယ်ဆိုရင်လောကမှာယုတ်တိရှိတယ်ဘာသာနဲ့ယုတ်တိမရှိတယ်ဘာသာနဲ့ဘယ်ဥစ္စာကိုကိုးကွယ်မလဲဘယ်ဥစ္စာကိုလက်ခံယုံကြည်မလဲဆိုပြီးတော့ဦးဇင်းကပြောပြပါပြောပြတဲ့အခါကျတော့ဒကမာကြီးကဘာပြောလဲဆိုတော့ရှင်ဗျာဒါဆိုရင် तू လဲမေးကြရရှိပါလေမေးပါဗုဒ္ဓဘာလို့ခေါ်ပါလဲဟာတိတ်ကောင်းနေမေးကောင်းပါပဲဒီစကားကိုဘသူမှလူတိုင်းမမေးတတ်ပါဘူးလို့ဒါဆရာမကြီးမေးတယ်မေးကောင်းကောင်းပါလေဗုဒ္ဓဆိုတာဟာအရာခတ်သိမ်းကိုတည်တော်မူတဲ့အတွက်ကြောင့်သဗ္ဗေညုတာဗုဒ္ဓလို့ခေါ်ပါလေတိတူလို့အဓိပ္ပာယ်ရပါတယ်။အားလုံးကိုတိလို့တပ်ပညုတာဗုဒ္ဓလို့ခေါ်ပါတယ်။အားနာဆိုလို့ရှိရင်အရှင်မြတ်ဗုဒ္ဓလို့ခေါ်လို့ရသူ့မှာစီမင်းစည်းကမ်းရှိမှာပေါ့။ဟာဒီဇယ်မေးခွန်းနဲ့တက်ကောင်းပါလေ။အဲ့တော့မေးတာကိုကျေစွတ်တင်ပါလေဆရာမကြီး။သူ့မှာစီမင်းစည်းကမ်းရှိပါတယ်။ဗုဒ္ဓကငါဟာဗုဒ္ဓဆိုပြီးတော့ဒီတိုင်းကြွေးကြော်ရုံနဲ့ဗုဒ္ဓမဖြစ်ပါဘူး။ဗုဒ္ဓမှာဘလို့စီမင်းစည်းကမ်းနေရှိလေလို့ဆိုတော့ဗုဒ္ဓရဲ့လို့ဖြစ်လာလို့ရှိရင်ဒေဝပုတ္တမခန္ဓာမမေစုမပိသင်္ခါရမကိလေသာမမင်္ဂဘကိုအောင်မြင်တော်မူမှဗုဒ္ဓဆိုတာခေါ်ပါလေဘုရားဟုတ်မဟုတ်ဗုဒ္ဓဟုတ်မဟုတ်ဆိုတာဒီပိရန်နဲ့တိုင်ရပါမယ်အေးဒီပိရန်နဲ့တိုင်ကြည့်လို့မှရောနေသေးတယ်ဆိုလို့ရှိရင်တော့ဗုဒ္ဓမဟုတ်ပါဘူး။ဘုရားလည်းမဟုတ်ပါဘူး။အဲ့တော့ဘုန်းကြီးတို့ဘုရားမြတ်စွာဘုရားဂေါရဝမြတ်စွာဘုရားဟာနေမွေမိမှာဒီဝဗုဒ္ဓမှာကာဏမမိစိမှာပိသင်္ခါရမှာနောက်ဆုံးဘုဒ္ဓောယံမှာကိလေသာမံလို့ခေါ်တဲ့မံငါးပါးကိုအောင်မြင်တော်မူပြီးမှတပ်ပိညုတာဗုဒ္ဓဆိုတာဖြစ်ပေါ်လာပါလေ။အဲ့တော့ဒီနေရာမှာဆရာမကြီးကိုထပ်ပြီးတော့ဘုန်းကြီးကပြောပြပါမယ်။နောက်ဆုံးမှန်ဟာကိလေသာမှန်လို့ခေါ်ပါလေ။ကိလေသာဆိုတာလောဘ၊ဒေါသ၊မောဟကိုခေါ်ပါလေ။လောဘကိလေသာ၊ဒေါသကိလေသာ၊မောဟကိလေသာရှိနေသေးတယ်ဆိုရင်ဘယ်လိုပဲပြောပြောဗုဒ္ဓဆိုတာမဖြစ်နိုင်ပါဘူး။ဘုရားဆိုတာမဖြစ်နိုင်ပါဘူး။ဘုန်းကြီးတို့ဘောရမြတ်စွာဘုရားရှင်ဟာပိဋကသုံးပုံမှာဖွင့်တော့ပြီးတော့ရှာဖွေပြီးတော့စစ်စစ်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘောရမြတ်စွာဘုရားရှင်ဟာလောဘတည်းဟူသောကိလေသာဒေါသတည်းဟူသောကိလေသာမောဟတည်းဟူသောကိလေသာရှိသေးတယ်ဆိုတဲ့အရေးအယံကိုတောင်းမယ်မတွေ့ရပါဘူးအေး စိတ်တော်မရှိပါနဲ့လို့เนาะဦးဇင်းတို့နည်းနည်းနှိုင်းရှင်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဦးဇင်းဟာတမန်ကျမ်းစာတွေကိုလေ့လာပါတယ်လေ့လာတဲ့အခါမှာဓမ္မဟောင်းကျမ်းစာတိုင်းကျမ်းစာထဲမှာစာမျက်နှာတိုင်းစာမျက်နှာတိုင်းမှာငါဘုရားသခင်သည်ပြင်းစွာအမျက်တော်မူသောကြောင့်ဆိုတဲ့စကားလုံးဟာပါပါတယ်စာမျက်နှာတိုင်းစာမျက်နှာတိုင်းမှာငါဘုရားသခင်သည်ပြင်းစွာအမျက်တော်မူသောကြောင့်ဆိုတဲ့စကားလုံးပါနေတာဖြစ်တဲ့အတွက်အမျက်ဆိုတာဟာဒေါသကိုပြောတာပါပဲအဲ့ဒေါသတွေရှိနေသေးတယ်ဆိုလို့ရှိရင်ဒီဥစ္စာဟာဘုန်းကြီးတို့ဗုဒ္ဓပေရန်နဲ့နှိုင်းကြည့်မယ်ရှင်းကြည့်မယ်တိုင်းကြည့်မယ်ဆိုလို့ရှိရင်ဘုရားမဟုတ်သေးပါဘူးအဲ့တော့ဆရာမကြီးအနေနဲ့စိတ်မဆိုးပါနဲ့ဆိုပြီးတော့ဘုန်းကြီးကပြောပြပါပြောပြကြတဲ့ခါကျတော့ဓမ္မဆရာမကြီးတော်ပေါင်းနာသူဟာတော်တော်လေးလေးဆန်းဆန်းလက်ခံပါလေအဲ့ဒါဆိုလို့ရှိရင်တဲ့ရှင်များဗုဒ္ဓဘာသာမှာဘယ်လိုစာပေတွေလေ့လာရမလဲအာဒကမကြီးလို့ဗုဒ္ဓဘာသာမှာဗုဒ္ဓဘာသာဝင်ရဲ့လို့ဖြစ်လာပြီဆိုလို့ရှိရင်နံပါတ်1ဘုရားတရားတန်ခါယရဏ3ပါးကိုယုံယုံကြည်ကြည်လေးလေးစားစားနဲ့ရှိရပါမယ်လေ့လာမှတ်သားရပါမယ်ကိုယ့်ကိုယုံကြည်ရပါမယ်နောက်တစ်ခါကံကံဤကျုပ်ကိုယုံကြည်ရပါမယ်ကံကံဤကျုပ်ဆိုတာရှိဖို့အဲကိုကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်မကောင်းတာတွေမကောင်းတာဖြစ်မယ်ဆိုတာကိုလက်ခံရပါတယ်အေးနောက်တစ်ခါရှိဘဝရှိတယ်နောက်ဘဝရှိတယ်ဆိုတာကိုလည်းယုံကြည်ရပါတယ်အဲ့တော့ရှိဘဝနောက်ဘဝတွေရှိတယ်မရှိဘူးဆိုတာကိုဘုန်းကြီးပြောပြပါဦးမယ်ဦးဇင်းတို့မော်လူးမှာ1983ခုနှစ်ကရဲစခန်းမူကြီးဥပန်းနိုင်ဆိုတာရှိခဲ့ပါတယ်ရဲစခန်းမူကြီးဥပန်းနိုင်မှာเนาะဒီနေ့ကျတော့သမီးလေးတယောက်မွေးပါတယ်အဲ့ဒီသမီးလေးဟာမွေးတဲ့အချိန်ကကာလတုန်းကခြေတော့တည်းလက်တည်းမပါခဲ့ပါဘူးခြေတော့တည်းလက်တည်းဆိုပေမဲ့လို့လက်ကောက်ဝက်ခြေချင်းဝက်နောက်ကနေပြက်ပြီးတော့မွေးလာတာပါပဲအဲ့တော့ခြေချင်းဝက်လက်အဲလက်ကောက်ဝက်ကနေပြီးတော့ပြက်ပြီးတော့မွေးလာတဲ့ကလေးလေးတွေကိုဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကသနာလုံးလို့တခါတည်းအမြဲတမ်းเนาะမြူတယ်ချော်တယ်ပွေတယ်ခြီးတယ်သို့တော်လည်းပဲဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကပွေတိုင်းပွေတိုင်းချော်တိုင်းမြူတိုင်းမှာဒီသမီးလေးကငိုပါလေ။အဲသူ့ဘဝမနှောက်ဘူးသူ့ဘဝလေးလောင်ဆိုပြီးတော့မန်ကြီးအေးဆိုပြီးတော့လည်းနာမည်လေးပေးခဲ့ပါလေ။အေးဒီနေ့တော့မန်ကြီးအေးလေးဟာ9နှစ်အရွယ်လောက်ရောက်တော့စကားတွေပါလေတိတိတရပြော့တတ်လာတဲ့အချိန်ကကြတော့စကားမှုကြီးကိုဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီမန်ကြီးအေးလေးဟာပြောတယ်။အဖေဟာတိတ်ရက်စက်တာပဲဆိုပြီးတော့ပြောတယ်။ဟာသမီးအဖေကဘာရက်စက်လို့လဲလို့ဆိုတော့အဲ့ဒီမှာဇာတ်ကြောင်းပြန်လာတော့ဒီနေ့ကြတော့တဲ့စကားမွေးကြီးဥပနိုင်ကမိုးလေးရနဲ့စိတ်စိမ်စိတ်စိမ်နဲ့အီးပြီးတော့တော့နေတဲ့အချိန်ကကာလာမှာသူကငါးဟင်းအိုးလေးကိုသူကချက်တာငါးအသေးသေးလေးတွေကိုဘုန်းကြီးတို့အိုးကချက်တယ်ခေါ်တာပေါ့ဒဲအိုးလေးနဲ့အိုးကလေးချက်ပြီးတော့သူကမိဘတွေမှာထားခဲ့တယ်အေးမိုးကလည်းရွာတော့နော်အပြင်ကိုထွက်ပြီးတော့သူအရက်တောက်တာအဲ့တော့ပြီးတော့ပြန်လာတဲ့ခါကျတော့ကိုချက်ထားတဲ့ငါးလေးနဲ့เนาะဒါသူစားမယ်ဆိုပြီးတော့ငါးရဲ့အိုးလေးကြည့်လိုက်တော့အိုးကင်းထဲမှာငါးတွေကမရှိတော့မရှိတော့ဟိုဒီဒီလက်ကြည့်လိုက်တော့အိမ်မှာမွေးထားတဲ့ခွေးကလေးကခွေးမလေးကအဲ့ဒီမှာအမီးလေးတနက်နန်းနဲ့ဖြစ်နေသကားမွေးကြီးဥပန်းနေတာအဲ့ဒီမှာစိတ်ဆူးဆူးနဲ့အယက်မုန်းမုန်းနဲ့ခွေးကလေးကိုเนาะကျူးတွေနဲ့တုတ်ခြေထဲလက်တွေကျူးတွေနဲ့တုတ်ပြီးတော့ဓာတ်နဲ့ခုတ်ဖြတ်ခုပြပြီးတော့အဲ့ဒီနားကမြောင်းနေလို့မျောချလိုက်တော့ခွေးကလေးကအဲ့ဒီမှာရေထဲပါသွားပြီးတေသွားတေသွားပြီးတော့သူ့ရဲ့အမျိုးသမီးရဲ့ဝမ်းပိုက်ထဲမှာလာပြီးဝင်စားတယ်ဒါဒီအိမ်ပေါ်မှာသူတန်းအောင်ဆန်ရှိလို့ပေါ့လာပြီးတော့ဝင်စားတဲ့အခါကျတော့မွေးလာတယ်ပေါ့မွေးလာတဲ့ကလေးကဘာသူဖြစ်လာလဲဆိုတော့မန်ကြီးအေးဆိုတာဖြစ်လာတယ်အဲ့တော့သူကအဖေကိုပြောတယ်အဖေတိတ်ရက်ဆက်တယ်သမီးကစားလို့ဝင်စားတာဆိုပြီးတော့ပြောပြတော့အဖေဖြစ်တဲ့ပုဂ္ဂိုလ်ဟာယူကျုံမရဖြစ်ရတယ်ပေါ့အေးအဲ့တော့ဆရာမကြီးလို့လောကမှာရှေးဘဝဆိုတာရှိပါတယ်နောက်ဘဝဆိုတာရှိပါတယ်လို့ပြောပြဗောဓဘာသာစာပေကျမ်းဂန်တွေမှာလေ့လာခြင်းနဲ့ဆိုလို့ရှိရင်တော့ဓမ္မပဒကျမ်းစာတွေ950ဇတ်တော်တွေကိုဆရာမကြီးလေ့လာနိုင်ပါတယ်ဆိုပြီးတော့ဘုန်းကြီးကပြောပြခဲ့ပါတယ်ပြောပြပြီးတော့ညစင်တော်ကြီးလည်းခွဲသွားပြီဖြစ်တော့တော့သူများเจ้าမှာတက်ရလာဆိုတော့ဘုန်းကြီးကအင်္ဂါနဲ့နှုတ်ဆက်ပြီးတော့ပြန်လာ ပြန်လာတော့ဆရာကျောင်းမှပေါင်းပါမယ်ဆိုရင်ကချင်ပြည်နယ်ကိုဘာလို့ဘုန်းကြီးကသွားပြီးတရားဟောတာလဲလို့ဆိုတော့ကချင်ပြည်နယ်မှာရှိနေတဲ့ခရစ်စတန်တွေဟာအဲ့ဒီချိန်ကကာလတုန်းက2009နှစ်မှာထာဝရဘုရားသခင်ပြန်လာမယ်ထာဝရဘုရားသခင်ပြန်မလာဘူးဆိုလို့ရှိရင်ငါတို့ဗုဒ္ဓဘာသာလေးကိုဝင်ရမယ်ဆိုပြီးတော့ကြွေးကြော်တာကြွေးကြော်တော့တကယ်တမ်း2009နှစ်ကိုရောက်လာတဲ့အခါမှာထာဝရဘုရားသခင်ကမလာမလာတဲ့အခါကျတော့ဝမ်းနေလို့ဆိုပြီးတော့တန်းတာပြီးတော့အဲ့ဒီမှာရင်မောက်ကိုလက်တီတွေနဲ့ထုပြီးတော့အတန်ချက်ဆက်ကြီးတွေတက်ပြီးတော့ငိုကြတာเนาะတချို့ဆိုရင်ဘုံမေလဲတယ်ကြောင်ငိုတယ်လို့ဆိုပါတယ်အဲ့တော့ဗုဒ္ဓဘာသာတွေကိုဝင်မယ်ဆိုပြီးတော့ကြွေးကြော်နေတဲ့အချိန်ကကာလမှာဘယ်လိုဖြစ်သွားလဲလို့ဆိုတော့မြစ်ကြီးနားမှာဘုန်းကြီးတို့ခရစ်စတန်ကောင်ဆယ်အစည်းအဝေးလုပ်ပါတယ်သူတို့အစည်းအဝေးကြီးကိုလုပ်တဲ့အခါမှာတနင်္ဂနွေလုံးအတိုင်းသာအနေနဲ့ရရမှရှိရဲ့เนาะဘာသာကြီးတွေဓမ္မဆရာကြီးတွေအကုန်လုံးခေါ်ပြီးတော့အဲ့ဒီမှာဓမ္မသဘင်ကြီးကျင့်ပါတယ်ဘုန်းကြီးတို့ဒီအင်္ဂလန်တို့လိုเนาะဗာတီကန်တို့လိုနေရာတရားဓမ္မဆရာကြီးတွေလည်းသူတို့ပြိပိတ်တယ်ပြိပိတ်ပြီးတော့အဲ့ဒီပွဲတော်ကြီးမှာဒီခရစ်စတန်တွေကိုသူတို့ဘယ်လိုထိန်းလိုက်လဲလို့ဆိုတဲ့ခါကြတော့ထာဝရဘုရားသခင်ဟာလူပြည်ကိုလာမလို့ပါပဲသို့တော်လည်းပဲထာဝရဘုရားသခင်ဟာမအားလို့မနာပြစ်ပါဘူးဆိုပြီးတော့သူတို့တွေကအဲ့လိုပြောလိုက်တာဟုသူတို့ယုံကြည်ရတဲ့ပုဂ္ဂိုလ်တနည်းအားဖြင့်သူတို့အင်မတန်မှအထင်ကြီးရတဲ့နိုင်ငံကြီးတွေကလာပြီးတော့ဒီလိုပြောလိုက်တဲ့ခါကျတော့ဟုတ်မှာပေါ့ထာဝရဘုရားသခင်လည်းအလုပ်တွေမအားလို့ပါဘူးဆိုပြီးတော့သူတို့ယုံကြည်ပြီးတော့ဒီလိုပဲဖြစ်သွားပါလေအဲ့တော့ဘုန်းကြီးတို့တွေကတော့ဒါဓမ္မဆရာကြီးဒေါက်ကောင်နန်းကိုသွားပြီးတော့တရားဟောပြလိုက်တာဘုန်းကြီးတို့အမျက်ပါပဲတော့ဓမ္မဆရာကြီးဒေါက်ကောင်နန်းလည်းသူလက်ခံယုံကြည်မှုတွေရှိသွားပါလေသူမေးချင်တဲ့မေးခွန်းတွေလည်းသူမေးခွင့်ရသွားတဲ့အတွက်ကြောင့်သူ့မှာအကျိုးကျေးဇူးတွေအများကြီးရှိသွားပါလေအဲ့တော့ဗောဓမြတ်စွာဘုရားရှင်ဟာမဟာတက္ကရာတရားနဲ့အသုံးကိုကဆုံလာပြီးကဆုံလာပြီးဘုဒ္ဓဦးနေမှာဒေဝပုဒ္ဒမံခန္ဓာမံမိစုမံပိသင်္ခါရမံကိလေသမံလို့ခေါ်တဲ့မံ၅ပါးကိုအောင်မြင်တော်မူပြီးတော့45ဝါကာလပတ်လုံးတရားရည်အမြင်စုတို့ကိုတိုက်ကြွတော်မူခဲ့ပါလေအဲ့တော့45ဝါကာလပတ်လုံးတရားရည်အမြင်စုကိုတိုက်ကြွတော်မူခဲ့တယ်အဲနောက်ကြောင့်ပြန်ကောက်အောင်မယ်ဆိုရင်တော့ဘုရားပြည့်ကိုရောက်ရှိတော်မူခဲ့ပြီးတော့တတ္တာတတ္တဟစံနေတော်မူခဲ့တယ်ဗန္ဒတတ္တဟာစံနေတော်မူတဲ့ချိန်ကကာလမှာစတုတ္တတတ္တဟာဖြစ်တဲ့ယရဏကရစံအိတော်မှာစံနေတော်မူတဲ့ချိန်ကကာလမှာအဘိဓမ္မာခုနှစ်ချမ်းကိုဆင်ကျင်တော်မူတဲ့အဘိဓမ္မာခုနှစ်ချမ်းကိုဆင်ကျင်တော်မူတဲ့ချိန်ကကာလမှာလည်းပဲပဋ္ဌာန်းချမ်းကိုဆင်ကျင်တော်မူခဲ့တယ်။ပဋ္ဌာန်းချမ်းကိုဆင်ကျင်တော်မူတဲ့ချိန်ကကာလမှာဘုရားအမြတ်စွာဘုရားရှင်အခန္ဓာကိုယ်ထဲကနေပြီးတော့ရောင်ကြီးတော်၆သွဲကုန်မျိုးပြီးတော့တွက်ပေါ်တော်မူခဲ့ပါလေ။အဲတော့ရောင်ကြီးတော့6တွယ်ကိုမြူးပြီးတော့ထွက်ပေါ်တော့မူခဲ့တာမဟုတ်ဘူးလားဟုတ်သလား
ဟုတ်ပါ
ဘူးဟုတ်ပါတယ်ကြားဖို့ပြီးသားပဲသို့တော်လည်းပဲမကြားဘူးသေးတာလေးပြောချင်လို့မကြားဘူးသေးတာလေးကိုပြောမလို့တဏှာကြီးတို့ရင်တော့ရက်ပါပါအဲ့တော့အဲ့ဒီအချိန်ကကာလတုန်းက BC 300ကမှာတရုတ်နိုင်ငံတော်မှာတိုင်းပြည်အုပ်ချုပ်မင်းလောက်တာကဘယ်သူလဲလို့ဆိုတော့ချွန်စီမင်းတရုတ်ဘရင်မင်းချွန်စီမင်းလက်ထက်မှာတရုတ်နိုင်ငံတော်ရဲ့အနောက်တောင်တောင်အရက်ကအင်မတန်မှထူးခြားစမ်းကြဲတဲ့အလင်းတန်းကြီးတွေတရုတ်နိုင်ငံတော်တွေကိုဝင်လာတယ်ဆိုတဲ့မှတ်တမ်းရှိခဲ့ဘူးလေအင်မတန်မှထူးခြားစမ်းကြဲတဲ့အလင်းတန်းကြီးတွေဟာတရုတ်နိုင်ငံတော်တွေကိုဝင်လာတယ်အဲ့ဒီအလင်းတန်းကြီးတွေဟာဘလောက်တောင်ထူးခြားစမ်းကြဲလဲဆိုတော့ပင်လေရေပြင်ထဲမှာလှိုင်းကြီးတွေတလိမ့်လိမ့်เนาะကန်းဆက်ကိုလာပြီးတော့ရက်ခတ်သလိုပဲတဲ့အနောက်အရက်ဒေသကနေပြီးတော့အနောက်တောင်တောင်အရက်ဒေသကနေပြီးတော့တရုတ်နိုင်ငံတို့တွေကိုအလင်းနှမ်းကြီးတွေတခုပြီးတခုတခုပြီးတခုအဲ့ဒီလိုတွေဝင်လာအဲ့ဒီအလင်းနှမ်းကြီးတွေထူးခြားချက်ကလည်းပဲဒီအလင်းနှမ်းကြီးတွေတိကျခြင်းကိုခံရတဲ့ပုံကိုယ်တွေမှန်သမျှဟာငြိမ်းအေးချမ်းသာတဲ့အရာတော်ကိုခံစားရတယ်ရင်အေးချမ်းသာတဲ့အရာတော်ခံစားရတယ်အိယာထဲမှာလဲလျောင်းပြီးတော့အနာရောဂါတွေဖြစ်နေတဲ့ပုံပေါ်တွေလည်းပဲအလင်းတန်းကြီးထိခြင်းကိုခံရတယ်အလင်းတန်းကြီးကိုမြင်လိုက်ရတဲ့အချိန်ကနေစပြီးတော့အိယာတွေကနေထလာတာနေအိတော်ထဲမှာသာသမီတွေကိုနော်ကြားတွေကနေပြီးတော့နော်လိုက်ခြင်းကိုခံနေရတဲ့ပုံပေါ်တွေကလည်းပဲ ကြားတွေကလည်းပဲမိမိရဲ့သားသမီးကိုမလိုက်တော့ပဲနဲ့ရက်ပြီးတော့ထူးခြားစမ်းကြည့်တယ်ငြိမ့်အေးတဲ့အရာတော်ခံစားရတယ်အေးသားသမီးတွေကလည်းပဲမိလျော်ပြီးတော့အဲ့ဒီထူးခြားစမ်းကြည့်တယ်အလင်းနှန်းကြီးရဲ့ငြိမ့်အေးတဲ့အရာတော်ခံစားကြတယ်အေးအဲ့ဒီလိုထူးခြားစမ်းကြည့်တဲ့အလင်းနှန်းကြီးကိုအကြောင်းပြပြီးတော့ချွန်စီမင်းကဒီမူကြီးမယားတင်နာပတိတွေကိုဆင့်ခေါ်ပြီးတော့လွတ်တော်မှာမင်းမြန်တယ်တော့ဒီပုရောဟိတ်တို့တဲ့ဟောဒီထူးခြားစမ်းကြည့်တဲ့အလင်းနှန်းကြီးဟာဘာများဖြစ်မလဲလို့မေးတော့အဲ့ဒီပုရောဟိတ်တွေပညာရှိအမတ်တွေကအရှင်မင်းကြီးတဲ့လောကမှာဒီတရုတ်နိုင်ငံတော်ရဲ့အနောက်တောင်တောင်အရတေသမှာထူးခြားစမ်းကြည့်တဲ့ပုဂ္ဂိုလ်တူဦးတော့ပေါ်ပေါက်နေပါပြီ။ဟာဒါဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးကငါတို့နိုင်ငံဘတော်တော်မှာရောက်လေ။လာမယ့်နှစ်ပေါင်း300ခန့်တော့မှရောက်မယ်လို့တွက်ချက်လို့ရပါတယ်။ဟာဒါဆိုလို့ရှိရင်တော့ရှေးအောင်မှတန်းကြီးတဲ့ရေးထားခဲ့ကြဆိုပြီးတော့ရေးခဲ့ရော။အေးအဲ့ဒီလိုရေးခဲ့ပြီးတော့နောက်နှစ်ပေါင်း300တော့ကြာတဲ့အခါကျတော့ဘယင်မင်းတီလက်ထက်ရောက်လာ။ဘယမင်းတီလက်ထက်ရောက်တဲ့အခါကျတော့ဘယမင်းတီရညအိတ်တဲ့အခါမှာအိတ်မမက်တယ်တဲ့ဘယမင်းတီရဲ့ခေါင်းရင်းကနေပြီးတော့ဆက်ချစ်တောင်တော့ရှိတယ်ရွှေစင်းကဲ့သို့ဝါဝင်းနဲ့ပုဂ္ဂိုလ်တူဦးကနေပြီးတော့တရားဟောတယ်ရွှေစင်းကဲ့သို့ဝါဝင်းနဲ့ပုဂ္ဂိုလ်တူကနေပြီးတော့တရားဟောတယ်ဆိုတော့အဲ့ဒီမှာသူအိတ်မက်တယ်မက်တယ်ဘယမနဲ့နဲ့မိုးတော့အလင်းရောက်တဲ့အခါကျတော့မူကြီးမယားသေနံပတိတွေမေးတာပေါ့ဘုရားမယာသေနာပတိတွေမေးတဲ့အခါကျတော့အရှင်မင်းကြီးတဲ့ရှေးအောင်မှတ်တမ်းအရာပြောရမယ်ဆိုလို့ရှိရင်တော့အနောက်တောင်တော်အရာမှာပုဂ္ဂိုလ်ဒူးကြီးပေါ်လာခဲ့တာဟာဒီတရုတ်နိုင်ငံတော်တွေကိုရောက်ဖို့ရအချိန်တန်နေပါပြီ။ဟာဒါဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဒူးကြီးရောက်တဲ့ထီအောင်တော့ငါမဆောက်နိုင်ဘူး။အဲ့တော့သင်တို့တန်တမန်တွေဖွဲ့လိုက်ကြ။တန်တမန်တွေအဲ့ဒီအရာကိုဆင်လို့ကြဆိုပြီးတော့တန်တမန်တွေဖွဲ့စည်းပြီးတော့အနောက်တောင်တောင်အရာကိုဆေလောက်လိုက်တယ်။အနောက်တောင်တောင်အရာကိုဆေလောက်လိုက်တော့ခိုတန်ပြည်ထဲမှာအရှင်အစ္စအရှင်အစ္စုနာတို့တို့အဖွဲ့တွေနဲ့သူသွားတွေ့တယ်။အရှင်နာကအစ္စုနာတို့အဖွဲ့တွေနဲ့သွားပြီးတော့တွေ့တဲ့အခါကျတော့အဲ့ဒီအရှင်နာကအစ္စုနာတို့အဖွဲ့တွေကနော်တရားဒေသနာတွေဟောကြားနေကြတယ်။တရားဒေသနာတွေဟောတာကိုအဲ့ဒီတန်တမန်ဖွဲ့ကသွားပြီးတော့နားကြတယ်။အဲ့ဒီတရားဟောတဲ့အဖွဲ့ရင်းနဲ့ဘာလေးပါလာလဲဆိုတော့ဗုဒ္ဓစင်တုတော်တွေလည်းပါလာဗုဒ္ဓစင်တုတော်တွေကိုဖူးမြော်ရင်းနဲ့အဲ့ဒီတန်တမာအဖွဲ့ဟာငါတို့ဘယင်မင်းတီအိမ့်မဲ့မက်တာဟာဒီဘုရားစင်တုတော်တွေပဲဖြစ်နိုင်တယ်အဲ့တော့ဒီတရားဟောတဲ့အဖွဲ့တွေကိုပဲငါတို့ပင့်သွားကြစို့ဆိုပြီးတော့ပင့်သွားတဲ့အခါကျတော့ဘယင်မင်းတီစီရောက်လာဘယင်မင်းတီစီရောက်လာတော့ဘယင်မင်းတီကိုအဲ့ဒီအရှင်နာကအစ္စနာတို့အဖွဲ့အားနေပြီးတော့တရားတွေဟောတာပေါ့တရားတွေဟောတော့ပင်လာတဲ့စင်တူတော်ကိုမြင်ရတဲ့အချိန်ကနေစပြီးတော့ဘယင်မင်းတီးကဟာငါအိမ်မက်တယ်မှာမြင်မက်တာနဲ့အတူတူပဲတရားလေးပဲအဲ့တော့ဒီဟောကြားတဲ့တရားဒေသနာတွေနားကြရတာလည်းပဲအင်မတန်မှအနှစ်သာရတွေရှိလိုက်တာပေါ့နော်အဲ့ဒီအချိန်ကနေစပြီးတော့ဗုဒ္ဓဘာသာဖြစ်သွားဗုဒ္ဓဘာသာဖြစ်သွားပြီးတော့ဘုရားတရားသံဃာကိုကိုယ်ဝေပြီးတော့နေတဲ့အခါမှာဘုရားဘာသာမရောက်ခင်အချိန်ကာကာလတုန်းကလည်းရှိနေတယ်ဘာသာကရှိနေအဲ့ဒီဘာသာကိုယ်ကိုယ်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ဆန္ဒတွေပြတာပေါ့ဆန္ဒတွေပြတော့အဲ့ဒီမှာပဋိပက္ခတွေဖြစ်လာပဋိပက္ခတွေဖြစ်တဲ့အခါကျတော့ကဲဒါဆိုလို့ရှိရင်တော့ဘယ်တရားကမှန်တယ်လဲဆိုတာသိအောင်ဟောဒီမှာရှင်ပြီးတော့ဟိုဘက်ကပိဋကတွင်းနဲ့ငါတို့ဒီမှာရှိနေတဲ့စာပေတွေနဲ့ရှင်ပြီးတော့တို့အဋ္ဌံတင်ပြီးတော့မိရကြလို့ဆိုပြီးတော့နော်တဲ့တဲ့ရင်ပူဖြစ်တော့နော်အဲ့ဒီအချိန်တုန်းကစမ်းတက်ခဲ့ကြအဲ့တော့တစ္ဆာအဋ္ဌံနေပြူပြီးတော့ဂဲမှန်ကန်တဲ့တရားဒေသနာတော်ဟာလောကမှာကျန်နေပါစီမှန်မှန်ကန်တဲ့တရားဒေသနာတော်ဟာမိလောင်ပြီးတော့ပျက်စီးဆုံးရှုံးပါစီဆိုပြီးတော့နော်တစ္ဆာအဋ္ဌံနေပြူပြီးတော့မိရှုကြတာအဲ့ဒီမှာဗုဒ္ဓစာပေတွေဟာကျန်နေပါလေနော်ရှင်ရေခင်ကရောက်နေတဲ့စာပေတွေဟာမိလောင်ပြီးတော့ပျက်စီးသွားတယ်။အဲ့ဒီအချိန်ကကာလကနေစပြီးတော့တရုတ်နိုင်ငံတော်ကြီးမှာဗုဒ္ဓဘာသာပြန်ပွားပြီးတော့လာခဲ့ပါလေလို့ခွန်ကြီးတို့နော်လေ့လာမှတ်သားရပါလေ။အဲ့တော့တ တရုတ်နိုင်ငံတော်ရဲ့အနောက်တောင်တောင်အရာဒေသကနေပြီးတော့ထူးခြားစမ်းကြတဲ့အလင်းလန်းကြီးဆိုတာဟာအဲ့ဒီအချိန်ကကာလာဒေါငန်ဗုဒ္ဓမြတ်စွာဘုရားရှင်ပဏ္ဍဒေသနာတော်တို့ကိုစင်ကျင်သုံးသတ်တော်မူတဲ့အခါမှာထွက်ပေါ်လာတဲ့6ယောင်ဆိုကိုမျိုးပြီးတော့ထွက်ပေါ်လာတဲ့အယောင်ကြီးတော်6တော်တွေပါပဲဆိုပြီးတော့ဘုန်းကြီးတို့ပညာရှင်တွေကဒီလိုမှတ်တမ်းတင်ကြပါတယ်ဒါဆိုလို့ရှိရင်အရှင်ဘုရားတရုတ်နိုင်ငံတော်ရဲ့နော်ရှေးဟောင်းမှတ်တမ်းကြီးမှာပါပြီးတော့အမေရိကန်တို့လိုအင်္ဂလန်တို့လိုတခြားသောနိုင်ငံတွေမှာကိုဘာကြောင့်ဒီမှတ်တမ်းတွေမရှိရတာတော့လို့ဆိုလို့ရှိရင်တဲ့ပညာရှင်တွေကဒီလိုနော်ဖြည့်ရှင်းတာပါလေအဲ့ဒီချိန်ကကာလာတို့မှာတဲ့အမေရိကန်နိုင်ငံတို့လိုအင်္ဂလန်နိုင်ငံတို့လိုဆိုမှလည်းပဲနော်ဒီတရုတ်နိုင်ငံတို့ရဲ့ယဉ်ကျေးမှုတော့เนาะယဉ်ကျေးမှုဟာမထွန်းကားသေးပါဘူးဆိုပြီးတော့ပြောပြပါတယ်အဲ့တော့ဘုန်းကြီးတို့ကတော့ဒီဒေသနာတော်လေးကိုတနည်းအားဖြင့်ဒီမှတ်တမ်းတွေကိုဘုန်းကြီးတို့လေ့လာမှတ်သားရတဲ့အချိန်ကနေစပြီးတော့เนาะနိုင်ငံတော်ပရိသတ်သာသနာတက္ကသိုလ်မှာဆရာကြီးဇေယျမောင်ဥက္ကိုလေးရဲ့သင်ကြားပုတ်ချက်မှာနားထောင်ရတဲ့အချိန်ကကာလကနေစပြီးတော့ဘုရားသာသနာတော်ပုံမှာပို့ပြီးတော့ယုံကြည်တက်ဝင်မှုတွေဖြစ်ပေါ်လာပါတယ်။အဲ့တော့ဒီကနေ့ဥပုသ်တရင်တဲ့ယောဂီသူတော်စင်အပေါင်းတို့လည်းပဲမိမိတို့ရဲ့ဘာသာတရားပုံမှာပို့ပြီးတော့ယုံကြည်တက်ဝင်မှုတွေမဖြစ်နိုင်ဘူးလားဖြစ်နိုင်လား
ဖြစ်နိုင်ပါတယ်
ပို့ပြီးတော့ယုံကြည်တက်ဝင်မှုတွေရှိရပါမယ်။အဲ့တော့ဘုရားမြတ်စွာဘုရားရှင်ဟာနော်မာတက်ကရတရားနဲ့သုံးခုကဆုံနာပြီဘုဒ္ဓဟူးနေမှာသဗ္ဗညုတရွှေဉဏ်တော်ကိုရရှိတော်မူခဲ့ပြီးတော့45ဝါတိုင်တဲ့တရားရေအမြိုက်ဆေးကိုတိုက်ကျွေးတော်မူခဲ့ပါတယ်အဲ့တော့45ဝါတိုင်တဲ့တရားရေအမြိုက်ဆေးကိုတိုက်ကျွေးတော်မူခဲ့တာမဟုတ်ဘူးလားဟုတ်သလားအေးအဲ့ဒီ45ဝါတိုင်တဲ့တရားရေအမြိုက်ဆေးကိုတိုက်ကျွေးတော်မူခဲ့တဲ့ထဲမှာလည်းပဲမဟာပရိနိဗ္ဗာန်သုတ်တန်ထဲမှာပဲတတိပဒနာသုတ်တန်ဆိုပြီးတော့ပါပါတယ်အဲ့ဒီသုံးမဝါပါဠိတော်မှာတတိပဒနာသုတ်တံကိုဟောကြားတော်မူခဲ့ပါတယ်။တင်တာကြီးပြီတော့မှဖြစ်တဲ့အတွက်ဒီနေ့ဒီလောက်နဲ့နားပါမယ်။အဲ့တော့ဒုတိယပိုင်းကိုနောက်တစ်ခါမှဆက်ရအောင်။ဟုတ်ပြီလား။အဲ့တော့တရားရည်အမြိုက်ရှိကိုတိုက်ကျွေးတော်မူခဲ့တဲ့တတိပဒနာသုတ်တံမှာကာယ ानु ပဒနာတတိပဒံဝေဒနာ ानु ပဒနာတတိပဒံစိတ် ानु ပဒနာတတိပဒံဓမ္မ ानु ပဒနာတတိပဒံဆိုပြီးတော့တတိပဒံတရား၄ပါးကိုမဟောဘူးလားဟောသလား။ဟုတ်ပါလေအဲ့တော့ဒီကနေ့ဥပုသ်တရင်တဲ့ယောဂီသူတော်စီအပေါင်းတို့ဟာလည်းပဲပရိပဒံတရား၄ပါးကိုကျဉ်းကျဉ်းကျိုးစားပွားများပြီးတော့အားထုတ်ကြမယ်ဆိုလို့ရှိရင်မေဖို့နိဗ္ဗာန်ကိုမြတ်နိုင်မူလားရနိုင်လားရနိုင်ပါလေမေဖို့နိဗ္ဗာန်ကိုရနိုင်နေဟောစောစောပိုင်းကလောကချမ်းသာဆရာတော်ကြီးကတတိပဒံတရားတွေကိုကိုယ်တိုင်ကိုကြတော့တည်တည်ချာချာကကနန္နာနားလည်အောင်ရှင်းပြပြီးတော့ဟောကြားချီးမြှင့်ပေးထားတာဖြစ်တဲ့အတွက်မိမိတို့ကိုယ်တိုင်လည်းပဲနော်နိုင်မှတ်သားပြီးတော့နော်ဒီမှာစွမ်းအားရှိတော့နော်ကြိုးစားပြီးတော့ပွားများအားထုတ်ထားကြတာဖြစ်တဲ့အတွက်ကာယ ानु ပဒနာတတိပဒံဝေဒနာ ानु ပဒနာတတိပဒံစိတ် ानु ပဒနာတတိပဒံဓမ္မ ानु ပဒနာတတိပဒံလို့ခေါ်တဲ့တတိပဒံတရား၄ပါးတို့ကိုလည်းပဲကြိုးစားပွားများအားထုတ်ထားကြပြီးဖြစ်ပါလေ။ဒါကြောင့်တိုက်ပြီးတော့ဆိုကြအောင်ဆိုကိုအမူယာဖြစ်တိုင်းမှာမှန်စွာသိရမည
်
ကိုအမူယာဖြစ်တိုင်းမှာမှန်စွာသိရမည
်
ကောင်းဆိုလက်ပ
ါ
ဝေရဏ
ပ
ေါ်ရာသိရမည
်
ကောင်းဆိုလက်ပ
ါ
ဝေရဏ
ပေါ
်ရာသိရမည
်
တွေ့ကြံစင်းစားစိတ်ကူးများ ပိုင်းခြားသိရမည
်
တွေ့ကြံစင်းစား စိတ်ကူးများ ပိုင်းခြားသိရမည
်
တဘောတရား ထင်ပေါ်ညာ
ပ
ိုင်းခြားသိရမည
်
တဘောတရား ထင်ပေါ်ညာ
ပ
ိုင်းခြားသိရမည
်
ကာယ ानु ပဒနာတတိပဌံဝေဒနာ ानु ပဒနာတတိပဌံစိတ် ानु ပဒနာတတိပဌံဓမ္မ ानु ပဒနာတတိပဌံဒီဟုသောတတိပဌံတရား၄ပါးတို့ကိုကျဉ်းကျဉ်းကြိုးစားပွားများအားထုတ်နိုင်ကြကုန်သည်သာဖြစ်၍မေ၄ပါးဖို၄ပါးနိဗ္ဗာန်တရားတို့မြတ်တို့ကိုဧကံ ံပိုင်ပိုင်လက်ကိုင်းမိပြီးရရှိနိုင်ကြကုန်ပြီလေမကုန်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ဥပုပ်တိုင်းတဲ့ယောဂီသူတော်စင်များဖြစ်နိုင်ကြပါစေကုန်သတည
်း
ကဲလက်ပြီးတော့ဆိုရအောင်ရေစဲချအမြတ်တမ်းပေးဝေကြပါစို့ဤသို့ပြုရာ
မြတ်ဘုံညရာ
ချမ်းမြေ့ကြည
်ပေ
မဲ့မည်သည်ရွှေကြည်တော်ချောက်လမ်းထဲကောက်ပဲရောက်ရပါလို့တော်တော်ဘဝကြည်လေရလေဒုက္ခဝေဒန်ရမ်းမှာပေါ့မကောင်းဘူးသူလည်းမြတ်မင်းလေးရပါလေသာမိတ်စာမိင်္ဂလာကိုရွေးဝါတာရင်ရစေတော်ယနေ့ယခုပြူပြူလေးညာရပါကိုမိမစေရာရိုးတန်ဟာနေကိုမဆောင်ကြကိုသောနာအရင်စာရွေးရှိမများလုံးစော